နိုင်ငံတော်တာဝန်ခံတော်ဆန်းစုကြည်ပေါ်တရားစွပ်ထားတဲ့အမှုတွေက သမဏဦးမင်းရဲ့အမှုတွေတူရဲ့အမှုတွေကိုရပောင်းတရားရှိစေအတွင်အပြစ်တင်နိုင်တဲ့အခြေအနေနဲ့သွားပြီလို့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေကပြောပါတယ်ဒီနေ့ဇွန်လ29ရက်နေ့ပြီတော့မှပြုတ်လုပ်တဲ့စစ်ဆေးကြမ်းမှုအတွင်းပုံမှန်
905ပြားအောင်လှုံ့ဆော်လှုံ့ဆောင်မှုရစသက်ကြီးပုံမှန် 905ခါဝေးချိုးဖောက်မှုနဲ့အမှုတရွဲတဲ့တရားစွဲဆိုခံထားတဲ့နိုင်ငံတော်သမ္မတဦးမင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်နေပြီးတော့ကောင်းစီဥက္ကဋ္ဌဒေါက်တာမျိုးအောင်လို့ရဲ့အမှုတွေကိုနေပြီးတော့တည်တံ့တရားရုံးမှာဒီကနေ့ဇွန်လ29ရက်နေ့မှာဆက်လက်စစ်ဆေးပါတယ်ဒီအမှုအတွက်တရားလိုတွေဘက်ကကြင်ကြတဲ့တက်တွေကိုတ စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတက်တဲ့အဖြစ်တရားလိုဘက်ကတင်ကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာသမဲ့ဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်တိုင်ပညာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲတက်တဲ့အဖြစ်တရားသူကြီးကလက်ခံလိုက်တာကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကသဘောမတူတဲ့အတွက်အခက်တရားရုံးမှာတင်ပြအယူခံဝင်ဖို့ပြင်ဆင်နေပြီလို့ရှေ့နေဒေါက်ဆန်းမာလာမျိုးက VOA မြန်မာပိုင်းကိုပြောပါတယ်
အမှုကတော့ဒီနေ့ငါငါကကိုရတော့ဟိုသူတို့တက်တဲ့အားကိုတစ်ဖက်ကတွင်တာလေအရင်ကဘက်ကတွင်တာကိုတရားရင်ကလက်ခံလိုက်တယ်လေအဲ့ဒီအမိန့်ပေါ်မှာအမားတို့ကဟိုအမှုပဲဟိုခရံရုံးတက်တယ်လို့အမားတို့ကပြောတယ
်အခုလိုအထက်တရားရုံးကိုတက်ဖို့အခြေအနေဖြစ်လာတာကြောင့်ဒီအမှုကိုရက်ပေါင်း180အတွင်းအပြည့်ပြည့်ဆင့်နိုင်ဖို့ခက်ခဲသွားတယ်လို့ဒွန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကိုဥဆောင်သူရှေ့နေကြီးဥက္ကမောင်စောကပြောပါတယ
်ဟိုတက်မှတ်တဲ့ရက်အတွင်းမှာတော့မဖြစ်နိုင်ဘူးလို့ကြီးတယ်ကြရမှာပြန်လာပြီပေါ့လေ။အဲ့မှာခါသေးဆိုလို့ရှိရင်တဲ့နော်။အဲ့လိုလေဟိုမှာကျွန်တော်ကျဆက်ပြီးဦးလေးမှာတော့ကိစ္စကတော့ပေါ့ဆက်စစ်အဲ့လို။ဘယ်ရလဲဆိုရင်ဒါအနေနဲ့တော့ဆက်ပတ်လိုက်တော့
မနေ့ကဆစ်ဆီးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်69ကိုချိုးပေါက်တယ်ဆိုတဲ့အမှုမှာလည်းဒေါက်ဆန်းစစ်ကြီးရဲ့ရှေ့နေပြီဘက်ကပြန်လည်မေးတာတွေကိုတရားလူဘက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းဝင်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိနေပါတယ်။ဒေါက်ဆန်းစုကြည်အပေါ်နောက်ထပ်ဆွဲဆိုထားတဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှန်25နဲ့ဆွဲတဲ့အမှုအတွက်လည်းဒီနေ့နေပြီးတော့တည်တံ့တရားရုံးမှာစစ်ဆေးကြနာခဲ့ပါတယ်။ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှေ့တွေကပြောပါတယ်။အမှုစုစုပေါင်း9မှုနဲ့တရားဆွဲဆိုခံရတဲ့ဒေါက်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတွေကိုရက်ပေါင်း180အတွင်းတစ်ခုစီအပြည့်ပတ်စစ်ဆေးဖို့တရားသူကြီးကသဘောတူလက်ခံချလာပါ။ဒါပေမဲ့လည်းအထက်တရားရုံးတက်ရမယ့်အခြေအနေဖြစ်လာပါတယ်။ရှင်းနေပြီဘက်ကတော့တရားပြန်ရဲ့အခွင့်အရေးအရခုခံခြေပါခွင့်အယူခံဝင်ခွင့်ရသလောက်အထိလုပ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ
်။သူကအခွင့်အရေးရတာကဟိုကတရားစစ်တော်ချုပ်ဟိုကအထူးအယူခံရချက်ခွင့်ရှိတာပါဗျာ။ဒါနဲ့ဒီလိုတက်ကလည်းသူကဥမာဥက္ကိယံကြားတက်တယ်နော်။တက်တယ်ရင်ကျွန်တော်တို့ကအကျယ်လုံးတဲ့ဥပင်းဆိုတော့ဟိုကဟိုလက်ကကြီးဆမရီဒစ်မစ်ပေါ့။အရင်းနဲ့ပတ်လို့ပြန်ဆက်ဖြစ်ဖြစ်လို့ခွင့်ရှိတယ်တကယ်။တက်ကမလားလက်မခံဘူးလား။
ဒေါက်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်ထံတရားရုံးမှာအပတ်စဉ်တင်းနှာလေးနဲ့အင်္ဂါနေ့တွေမှာအမှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီနေ့စစ်ဆေးတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုသဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတို့အတွက်နောက်တစ်ချိန်ရုံးချိန်ကတော့ဇူလိုင်လ6ရက်နေ့ဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့ပြည့်ပြည့်ပြောပြခဲ့တာပါခင်ဗျာ။